မေရိကန်တရားရုံးချုပ်စနစ်ကိုပြန်လည်ပြုပြင်မဲ့အစီအစဉ်တွေကို6လတက်တမ်းပဲကျန်တော့တဲ့သမ္မတဂျိုးဘိုင်ဒန်ကချပြပါရတယ်။တရားရုံးချုပ်တရားသူကြီး9ဦးကိုတသက်လုံးတက်တမ်းထမ်းဆောင်ခွင့်ကနေပြီးတော့18နှစ်တက်တမ်းပဲထမ်းဖို့နဲ့တရားရုံးချုပ်ဆိုင်ရာလိုက်နေအားမဲ့ကျင့်ဝတ်တွေသတ်မှတ်ဖို့ဒီအဆိုပြုချက်ထဲမှာပါပါရတယ်။သမ္မတတွေအနေနဲ့လည်းသူတာဝန်ထမ်းဆောင်စဉ်မှာကျွလွန်တဲ့ရာဇဝတ်မှုတွေမှာလုံးဝကင်းလွတ်ခွင့်ရနေတာကိုတားမြစ်မဲ့ဖွဲ့စည်းပုံဆိုင်ရာပြင်ဆင်ချက်တရက်ကိုလည်းထည့်သွင်းထားပါရ။သမ္မတဟောင်းဒေါ်နယ်ထရမ့်နဲ့လာမယ့်သမ္မတအားလုံးကိုသူတို့တာဝန်ယူစဉ်တရားဝင်လုပ်ကင်ဆောင်ရွက်မှုတွေပေါ်ပြစ်ဒဏ်ကင်းလွတ်ခွင့်ပေးတယ်ဆိုတဲ့တရားရုံးချုပ်ရဲ့မကြသေးခင်ကဆုံးဖြတ်ချက်ကိုပြောင်းပြန်ဆန်လိုက်တဲ့သဘောလည်းဖြစ်ပါတယ်။သမ္မတဘိုင်ဒန်ဒီနဲ့လာမယ့်ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်မှုမလုပ်တော့ဘူးလို့ဆုံးဖြတ်ခဲ့တာကြောင့်အခုဒီတရားရုံးချုပ်ပြည်ပြင်ရေးဆိုင်ရာသူ့အဆိုပြုချက်ချက်ချင်းအကောင့်ထဲဖြစ်ဖို့အခွင့်အလမ်းကတော့နည်းပါတယ်။အောက်လွှတ်တော်မှာ Republican တွေကလွှမ်းမိုးထားတာမို့သမ္မတဘိုင်ဒန်ရဲ့ဒီအဆိုကိုအောက်လွှတ်တော်ကကန့်ကွက်ပွဲရှိတယ်လို့ပဲအထက်လွှတ်တော်မှာဆိုရင်လည်းဒီမိုကရက်ဘက်ကနင်းငယ်ပဲမဲအသာရှိပါတယ်။အမေရိကန်ပြည်တော်စုတွင်အသားအရောင်ခွဲခြားမှုကိုဆန့်ကျင်ပြီးတော့အမေရိကန်နိုင်ငံသားအားလုံးမဲပေးခွင့်ဖြစ်စေတဲ့ Civil Right နိုင်ငံသားအခွင့်အရေးဥပဒေအတီးဖြစ်လာခဲ့တဲ့260ပြည့်အထိမ်းအမှတ်ဒီ Texas ပြည်နယ်မှာလုပ်တဲ့ပွဲမှာတော့ဒီသမ္မတဘိုင်ဒန်ကအကွန်ပြောမှုရှိပြီးတော့အဲဒီမှာဒီဆိုပြုချက်ကိုအသေးစိတ်ရှင်းလင်းဖို့ရှိပါတယ်ခင်ဗျာ။